မြောက်ပိုင်းညီနောင်မဟာမိတ်အုံဘွဲ့ဖြစ်တဲ့ MNDAA ကိုကန့် TNL တအောင်းပလောင် AA ရခိုင်လက်နက်ကင်တပ်ဖွဲ့တွေကဇွန်လ1ရက်ကနေဩဂုတ်လ31ရက်နေ့ထိနောက်ထပ်3လတစ်ဖက်သက်အပြစ်ရအကြောင်းတင်းင်းလာနေမှာချိန်ကြပါတယ်။အခုလိုအပြစ်ရကာလသက်တမ်းတိုးရတာဟာနိုင်ငံရေးအရတွေးဆောင်ဆွေးနွေးအဖြစ်ရှာနိုင်ဖို့မြန်မာတပ်မတော်နဲ့ညီနောင်အုံဘွဲ့ကြားညီညာရေးလုပ်ငန်းစဉ်ချိုးမွေ့ထိရောက်စေဖို့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုဂါကွယ်ပြီးပြည်တွင်းစစ်ချုပ်ငြင်းစေဖို့နဲ့ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးမှာအထောက်အကူဖြစ်စေဖို့အတွက်ဖြစ်တယ်လို့သူတို့ရဲ့ကြေညာချက်မှာပြောပါတယ်။ဒီညီနောင်မဟာမိတ်၃ဘွဲ့ကတစ်ဖက်သက်အပြစ်ရကြေညာတာဟာအခုပါနဲ့ဆို6ကြိမ်မြောက်ဖြစ်ပါတယ်။မြန်မာတပ်မတော်ဘက်ကလည်းမေလဇန်ကနေဩဂုတ်လကုန်ထိအပြစ်ရထားမယ်လို့ကြေညာထားပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာပါ။အခုလိုတစ်ဖက်သက်အပြစ်ရကံလန်းချက်ကိုမြန်မာတပ်မတော်ဘက်ကအပြည့်သဘောဆောင်တဲ့တုတ်ပြန်မှုမျိုးမလုပ်ပဲတိုင်းသားဒေသတွေမှာဆက်ပြီးထိုးစစ်ဆင်နေမယ်ဆိုရင်ညီတော်မဟာမိတ်၃ဘက်ကလည်းလက်တုတ်ပြန်သွားမှာဖြစ်တယ်လို့ကြေညာချက်မှာသတိပေးပါရယ်။ဒီကဘာလုံးမှာကိုဗစ်ကပ်ရောဂါဖြစ်နေတာမို့လက်နက်ကင်အဖွဲ့တွေကြားစီးပတိပခကိုရပ်ထားဖို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကမြစ်တာရက်ခံထားပေမဲ့လည်းမြမတမနော်နဲ့တိုင်းသားလက်နက်ကင်အဖွဲ့တွေဟာလက်တွေ့မပါတဲ့တစ်ဖက်သက်အပြစ်ရကြေညာချက်တွေကိုအပြန်အလှန်ထုတ်ပြန်နေကြတယ်လို့နိုင်ငံရေးအကြက်ခတ်တွေကဝေဖန်နေကြပါတယ်ခင်ဗျာ။